အထက်မြန်မာပြည် NLD လူငယ်တွေနဲ့ဒီကနေ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကအာဏာကိုအကြမ်းဖက်ရယူခြင်းကိုသူလက်မခံနိုင်ကြောင်းပြောကြားသွားပါတယ်
။ဒီလန်ဒန်မှာရောက်နေတဲ့လူငယ်တယောက်ကနေပြီးတော့လူငယ်တွေကတဲ့လက်နဲ့ကင်ပြီးတော့ဒီမိုကရေစီအတွက်တိုက်ချင်တယ်ဆိုတဲ့စကားကိုပြောသွားတယ်။အဲ့ဒါတော့ကျမလုံးဝတော့ဟိုလက်ခံတဲ့မဟုတ်ပါဘူး။လူငယ်တိုင်းကဒီလိုမဟုတ်ဘူးလို့ကျမထင်ပါတယ်။ကျမအနေနဲ့တော့ဒီအကြမ်းဖက်မှုကိုကျမလက်မခံဘူးဆိုတာဟာနိုင်ငံရေးသဘောတရားအရလက်မခံဘူး။နော်ကျမတို့နိုင်ငံမှာနိုင်ငံရေးယဉ်ကျေးမှုပြောင်းဖို့လိုလို့အကျန်းဖက်တဲ့နည်းနဲ့အစိုးရအပြောင်းလဲလုပ်တာအကျန်းဖက်တဲ့နည်းနဲ့နိုင်ငံရဲ့အာဏာကိုလွှဲယူတာတွေဟာဒီဟာတွေကအစင်လာဖြစ်နေပြီဒီနိုင်ငံမှာဒီအစင်လာကိုကျမတို့ကပြောင်းလဲရမယ်ဆိုတော့ခံယူချက်နဲ့ကျမအကျန်းမဖက်တဲ့နည်းလမ်းကြောင်းကိုသွားတာပါအဲ့တော့တချို့ကတော့ပြောတာပေါ့နော်ဒီအကျန်းဖက်တဲ့နည်းနာမှာရမယ်အဲ့တော့ကျမကအမြဲပြောတယ်ဒါကိုရေရှည်ကိုစဉ်းစားစီခြင်းနဲ့အကျန်းဖက်တဲ့နည်းနဲ့မြန်မြန်ရပြီးတော့နောက်ဆက်တွဲဓာရီကိုဘလောက်ကြာကြာကြီးပျောက်အောင်လို့ကုသအောင်ပါလေတကယ်အချမ်းဖက်တဲ့နည်းနဲ့ခဏလေးလှုပ်လိုက်လို့နောက်ဒုက္ခတွေရှင်းသွားတယ်ဆိုတော့တမျိုးပေါ့နော်အဲ့တော့ဒါလူငယ်စိတ်နဲ့လူကြီးစိတ်နဲ့ကွာလာလားဆိုတာကိုကျမခေါင်းထဲမှာဖြစ်လာတယ်လူငယ်မလို့ခုလို့ခုရမယ်ပြီးသွားရောပေါ့ဆိုတဲ့စိတ်ရှိလို့လားဒါမှမဟုတ်လူငယ်တွေဒါလည်းကျမသိတော့မဖြစ်ဘူးလူငယ်တွေအချင်းချင်းမှလည်းအတွေ့အမြင်ကွာမှာမဟုတ်ဘူးလို့ကျမထင်တယ
်လူငယ်နဲ့လူကြီးကြားအပြန်အလှန်ဖြည့်ဆည်းပြီးတော်ဝင်ခွဲဝေလှုပ်ဆောင်ကြဖို့လေဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားပါတယ်
။ကာယဗလအလွဲလို့လူငယ်နဲ့လူကြီးအဓိကပါကွာချက်ချက်ရှိတယ်လို့ထင်တယ်လေ။အဲ့ဒီတွေမှာလူငယ်တွေကဘယ်မှာအာသာညက်ရှိတယ်ထင်လဲ။ဟိုလူကြီးတွေကဘယ်မှာအာသာညက်ရှိတယ်ထင်လဲ။လူငယ်တွေကဘယ်မှာအာနဲ့ချက်ရှိတယ်ထင်လဲ။လူကြီးတွေကဘယ်မှာအာနဲ့ချက်ရှိတယ်ထင်လဲ။အဲ့တော့တယောက်နဲ့တယောက်ဘယ်လိုဖြည့်ဆည်းပေးနိုင်မလဲဆိုတဲ့အမြင်သဘောတရားနဲ့ကျမတို့ဆက်ပြီးလှုပ်သွားမှာဖြစ်မယ်။ဘာဖြစ်လို့လဲဆိုတော့ဟိုလူကြီးတွေကျမတို့ဖွဲ့ချုပ်နေအထူးဖြင့်ပြောတာပေါ့နော်လူကြီးတွေကနေပြတော့လူငယ်တွေကိုနေရာဖဲ့ပေးသင့်ပြီအဲ့နေရာစကားပြောရင်ကျမကြိုက်ကိုမကြိုက်ချင်ဘူးဟိုတမီလူနေရာဆိုတာကျမနားထဲမှာအင်တာမခါတယ်ဘာဖြစ်လို့လဲဆိုဒီနေရာအတွက်နေရာအတွက်ကျမတို့နိုင်ငံအင်တာမဒုက္ခရောက်ခဲ့ပြီအဲ့တော့ကျမအမြဲပြောတယ်တာဝန်ယူဖို့ပဲစဉ်းစားပါတာဝန်ဘယ်လိုယူရမလဲတာဝန်လွှဲယူတဲ့သဘောနဲ့ပဲစဉ်းစားကြပါနေရာရယူတဲ့သဘောနဲ့မစင်စားကြပါနဲ့လို့ကျမပြောတယ်အဲ့တော့အဲ့လိုနေရာယူခြင်းတဲ့နေရာမှာဒါကျမပုံမှန်လင်းလင်းပြောတာနော်လူကြီးလူငယ်ရယ်လို့မကွာဘူးလူငယ်တွေထဲမှာလည်းနေရာယူခြင်းတဲ့လူရှိတာပဲလူကြီးတွေထဲမှာလည်းနေရာယူခြင်းတဲ့လူတွေရှိပါတယ်တာဝန်ထမ်းဆောင်တဲ့နေရာမှာလည်းလူကြီးလူငယ်ရယ်လို့မကွာဘူးတာဝန်အင်မတန်မှကျေပွန်းတဲ့လူကြီးတွေရှိတယ်လို့အင်မတန်တာဝန်အင်မတန်မှကျေပွန်းတဲ့လူငယ်တွေရှိတယ်ဒီအတိုင်းပဲတာဝန်မကျေတဲ့လူကြီးတွေလည်းရှိတယ်တာဝန်မကျေတဲ့လူငယ်တွေရှိတယ်အဲ့ဒါဇယိုက်ပဲလို့ပြောမလားတုံတဲ့ဆုံးမမှုကြောင့်ပဲပြောမလားဘဝအတွေ့အကြုံကြောင့်လည်းပဲပြောမလားဒါတော့လူငယ်တွေကိုစဉ်းစားစေချင်တယ်အဲ့တော့ကိုယ့်ဘက်ကနေဘာပေးဆပ်နိုင်လဲဆိုတာကိုစဉ်းစားတဲ့အခါမှာကိုယ့်အားနည်းချက်ကိုလည်းသိရမယ်ကိုယ့်အာတန်ချက်ကိုလည်းသိရမယ်ရန်တမ်းပြီးပေးဆပ်လို့မရဘူ
းလူငယ်တွေအနေနဲ့ဘဟုသုတတွေပို့ပြီးရှာဖွေကြဖို့ပညာသင်ယူရမှာလဲစိတ်တက်ခွန်အားအပြည့်အဝနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုထားဖို့ဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ
်ကိုယ်မကြိုးစားပဲနဲ့ဘလူအားမှာငါမကူဘူးဆိုပြီးတော့ထိုင်နေလို့တော့ဘာမှဖြစ်လာမှာမဟုတ်ဘူး။ကျမတို့လူငယ်တွေကစိတ်ဓာတ်လိုတဲ့အပြင်ဘဟုတုတ္တရောလိုတယ်။ဒါလည်းလူငယ်တွေပြောသွားပါလေ။ဘဟုတုတ္တနဲတဲ့ဆိုရင်ရှားနိုင်တဲ့အခွင့်အလမ်းတွေအများကြီးရှိပါလေ။အလိုလိုတော့သူ့ဘာသူဘဟုတုတ္တတွေကကိုယ့်ရှိရောက်လာမှာမဟုတ်ဘူး။အဲ့ဒါကတော့ဟိုကျမသတိပေးခြင်းနဲ့ဒါကြောင့်ကျမခဏခဏပြောတယ်လူတွေတော်တာမတော်တာကျမမခွဲကြဘူး။ဆိုးတာကောင်းတာမခွဲကြဘူး။တင်လို့ရတာနဲ့တင်လို့မရတာပဲခွဲကြတယ်ဆိုတာ။တင်လို့ရတယ်ဆိုတာနှစ်မျိုးပါ။ဘဝရဲ့တင်ပေးမှုကိုတင်လို့ရတာအကောင်းဆိုးပေါ့နော်။နောက်တစ်ခုကတော့ဟိုဘဟုတုတ္တပေါ့။ပညာဘဟုတုတ္တကိုယ့်ဘာကိုတင်ယူတတ်တဲ့လူလူများတင်ပေးလို့ရှိရင်ချက်ချင်းအရေးပြတာနဲ့အကောင်းထင်တဲ့လူတချို့ကြတော့အကောင်ကြီးပြရင်လည်းဒါအကောင်လားဆိုပြီးစဉ်းစားနေတာရှိသေးတယ်။အဲ့ဒါတက်နေသွားမှာပဲအကောင်ဆိုတာသိတော့မယ်။အဲ့တော့ဒီလိုပဲပေါ့နော်။ဟိုမြန်မြန်တင်လို့ရတဲ့လူနဲ့တော်တော်နဲ့တင်လို့မရတဲ့လူတွေလည်းရှိပါတယ်။ဒါပေမဲ့ဘယ်တော့မှစိတ်ထားမကြနဲ့။ဘယ်တော့မှလက်မလျှော်နဲ့။ကိုကိုကိုတနေ့ပြီးတနေ့တလာပြီးတလာတနေ့ဒီတနေ့တိုးတက်ဖို့ပို့ပြီးတော့ကြီးပွားဖို့အားလုံးကြိုးစားဆောင်ရမယ်
။နောက်ဆုံးပိုင်းမှာတော့လူငယ်တွေအကြောက်တရားကိုအရှုံးမပေးဖို့နဲ့အချိန်ကိုအကျိုးရှိရှိတုံးချဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်
။အကြောက်တရားကိုတော့အရှုံးမပေးပါနဲ့။နောက်ပြီးတော့အရှုံးပေးမိလို့ရှိရင်လည်းစိတ်ထားမကြဘူးနဲ့ထပ်ပြီးတော့စူးစမ်းတစ်ခါရှုံးပေးမိလို့လည်းပြီးသွားတာမဟုတ်ဘူးနှစ်ခါရှုံးပေးမိလို့လည်းပြီးသွားတာမဟုတ်ဘူးထပ်တလဲလဲထပ်တလဲလဲဝရိယဆိုတာထပ်တလဲလဲထပ်တလဲလဲဟ ဟုတ်ကျွန်မလည်းခဏခဏပြောပါတယ်အစဉ်အမြဲဆုံးဝိရိယဆိုတာရှုံးနေတဲ့အခါမှာတောင်မှလက်မလျှော့ဘဲထပ်ပြန်ပြီးတော့စပြီးတော့ပြန်ပြီးတော့ကြိုးစားတာအဲ့တော့ကိုယ့်ကိုယ်ကိုကိုယ့်အတွင်းစိတ်နဲ့ကိုယ်ယုံကန်တဲ့နေရာမှာလည်းဒီလိုပဲဖြစ်ရမယ်ဘယ်တော့မှစိတ်ဓာတ်မကြပါနဲ့အထူးသဖြင့်လူငယ်တွေကအဲ့ဒီအခွင့်အရေးရှိတယ်လူကြီးတွေတဲ့လူငယ်တွေသာတာကတစ်ခုကကာယပြောဟလာနောက်တစ်ခုကတော့ကြားမပြောရမယ်အချိန်ပဲအချိန်နေရှိတယ်ကိုကိုကိုပြုတ်ပြင်းမှုအချိန်လေးရှိတယ်ကိုဖြစ်စေခြင်းတဲ့ကိစ္စတွေဖြစ်အောင်လို့စူးစမ်းဖို့အချိန်လေးရှိတယ်လူကြီးတွေကတဖြည်းဖြည်းအသက်ကြီးလာလေတွေအချိန်လေးကနည်းနည်းနည်းနည်းသွားလေအဲ့တော့ကိုမှရှိတဲ့အာတန်ချက်ကဒီကာယပလနဲ့အချိန်ကိုကောင်းကောင်းသုံးပါဒီအချိန်လေးကိုအလဟတာဖြစ်သွားအောင်လုပ်လိုက်လို့ရှိရင်အလကားပဲအခုကိုဝေဖန်နေတဲ့ကိုမလေးစားတဲ့ပေါ့ဒါလည်းရှိမှာပဲဘာဘလို့မှဒါမရှိအောင်လို့မပြောဘူးလူကြီးမလို့လေးစားရမယ်ဆိုတော့ဟာဆိုလည်းအမြဲမဖြစ်နိုင်ဘူးအဲ့တော့ကိုမလေးစားတဲ့လူကြီးတွေကိုအထင်မကြီးတဲ့လူကြီးတွေသူတို့လောက်တောင်မှကိုအဆင့်ရှိမှာမဟုတ်ဘူးကိုမပြုတ်ပြင်းသွားခြင်းအဲ့တော့ကိုလေးစားခြင်းလို့ရှိရင်ကိုရဲ့အတန်ကြီးဖြစ်တဲ့အချိန်လေးကိုတန်ဖိုးရှိရှိနဲ့သုံးစေချင်ပါတယ
်လူငယ်တွေအနေနဲ့ကိုယ့်ရဲ့အားနည်းချက်ကိုသိမြင်ပြီးတိုးတက်အောင်လုပ်ဖို့အားသာချက်တွေကိုလည်းပိုပြီးကြီးမားလာအောင်လုပ်ဖို့လူကြီးလူငယ်အပြန်အလှန်လေးစားကြဖို့ဒေါံဆန်းစုကြည်ကလူငယ်တွေကိုတိုက်တွန်းပြောကြားသွားပါတယ်ရှင်